ကိုရိုနာဗိုင်းရပ်စ်ကာယောဂါရဲ့တန်ကိုဒုတိယမြောက်နှစ်မှာပိုပြီးခံစားရဖို့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ
်။ Going into a second year of this, it could even be tougher.
ယောဂကုသမှုနဲ့အခြေအနေတချို့ကိုထက်သွင်းစဉ်းစားရှိမယ်ဆိုရင်ခရယောဂခံစားရတဲ့ဒုတိယနှစ်မှာထိတဲ့ပိုပြီးခက်ခဲဖို့ရှိပါတယ်။ဒါကြောင့်အခုအချိန်လေးကနေဘယ်နိုင်ငံမှာအလုပ်ဖြစ်နေသလဲဆိုတဲ့ဆော့ဖ်ဝဲတွေ့ရှိထားတဲ့သတင်းချက်လက်အသိပညာတွေကိုဖျက်ဖြောင်းပေးဖို့လိုပါတယ်လို့ WHO ရေးပေါ်အခြေအနေဌာနအကြီးအကဲ Mike Ryan ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထဲမျိုးပီစာပြောင်းကိုရိုနာဗိုင်းရပ်စ်အနည်းဆုံး2မျိုးကိုဗြိတိန်နဲ့တောင်အာဖရိကနိုင်ငံတွေမှာတွေ့ရှိခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲတရုတ်နိုင်ငံမြောက်ပိုင်းဟီဘေးပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုတွေထပ်မံတွေ့လာရပြီးတဲ့နောက်မှာတရုတ်နိုင်ငံရဲ့ယောဂကုသမှုနှုန်းစတင်တင်မြင့်တက်လာနေပါတယ်။မနေ့အင်္ဂါနေ့ကတရက်ထဲကုသသူ135ရောက်ရှိတဲ့အထက်မှာလူ90ကမြို့တော်ပီကျင်းကိုဝန်းရံထားတဲ့ဟီဘေးပြည်နယ်ကဖြစ်ပါတယ်။ကုသသူ100ကျော်တဲ့က109ယောက်ကပြည်တွင်းကုသမှုတွေဖြစ်ပြီးဒါဟာဇူလိုင်လ30ရက်နေ့နောက်ပိုင်းတရက်တာကူးစက်မှုနောင်အမြင့်ဆုံးဖြစ်တယ်လို့မြို့သားကျန်းမာရေးကော်မရှင်ကပြောပါတယ်။ဒါကြောင့်လောလောဆယ်ဟီဘေးပြည်နယ်အတွင်းမြို့အတော်များများမှာအပြစ်မထွက်ရအမိန့်ချမှတ်ထားပါတယ်။အရှေ့မြောက်ပိုင်းဟီလွန်ကျန်းပြည်နယ်မှာလည်းမနေ့တုန်းကကူးစက်ခံရသူအသစ်6ယောက်ရှိတာကြောင့်ပြည်နယ်အရေးပေါ်အခြေအနေကြီးညာထားရပါတယ်။တစ်ချိန်တည်းမှာပဲဘရစီးနိုင်ငံမှာလူတွေနဲ့ဆက်သမှုအဆင်တွေကိုပြုလုပ်နေတဲ့တရုတ်ဆိုင်နိုဗက်ဘိုင်ယိုတက်ဆေးကုမ္ပဏီတို့ COVID-19 ကာကွယ်ဆေးက90ရာခိုင်နှုန်းတကျော်ပဲထိရောက်မှုရှိတာကိုတွေ့ရတယ်လို့ဘရစီးသိပ္ပံပညာရှင်တွေကပြောပါတယ်။ American ပြည်ထောင်စုမှာတော့နိုင်ငံအတွင်းဝင်ရောက်မဲ့ပြပခီးသွားတဲ့အနေနဲ့မလာရောက်ခင်မှာ COVID-19 ကင်းစင်ကြောင်းအထောက်အထားပြဖို့လိုအပ်တယ်လို့ American ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့ကပြောပါတယ်။